မြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်ဆန်းစုကြည်ကိုနိုင်ငံတကာရေးရာတွေမှာထင်ရှားတဲ့အသင်းကြီးတစ်ခုဖြစ်တဲ့ British နိုင်ငံက Chatham House ကဂုဏ်နုဆောင်ဆုချီးမြှင့်လိုက်ပါတယ်။နိုင်ငံခြားဆက်ဆံရေးကျွမ်းကျင်သူပညာရှင်တွေနဲ့ဖွဲ့စည်းထားတဲ့အသင်းရဲ့အဖွဲ့ဝင်တွေကနိုင်ငံတကာဆက်ဆံရေးမှာတိတိကျကျတိုးတက်အောင်ကြိုးပမ်းနိုင်သူတွေကိုနှစ်စဉ်ရွေးချယ်ချီးမြှင့်နေတဲ့ဂုဏ်နုဆောင်ဆုကိုဒီနှစ်2011ခုနှစ်မှာတော့ဒေါ်ဆန်းစုကြည်ကိုပေးရလိုက်တဲ့အကြောင်းဒီကနေ့ပဲကြေညာလိုက်တာပါ။ဒေါ်ဆန်းစုကြည်ဟာဖိနှိပ်မှုတွေကိုငြင်းငြင်းချမ်းချမ်းနဲ့တွန်းလှန်ရင်းဒီမိုကရေစီရဲ့ကြိုးပမ်းနေတဲ့နိုင်ငံတကာမှာထင်ရှားသူတူဖြစ်တယ်လို့မြန်မာနိုင်ငံမှာဒီမိုကရေစီရရှိဖို့ကြိုးပမ်းရင်လွန်ခဲ့တဲ့ဆယ်စုနှစ်နှစ်ခုအတွင်းအချိန်တော်များများကိုဖန်ဆီးခံရရင်းနဲ့ကုံဆုံးခဲ့ရသူဖြစ်တယ်လို့လည်း Chatham House ရဲ့ကြေညာချက်ကဖော်ပြပါတယ်။ပြီးခဲ့တဲ့နှစ်နိုဝင်ဘာလတဲ့နေချေချုပ်ကပြန်လွတ်လာပြီးတဲ့နောက်သူရဲ့ကြိုးပမ်းမှုတွေကနိုင်ငံတကာရဲ့ယက်တီချက်တွေကိုပုံမအားကောင်းလာစေသလိုမြန်မာနိုင်ငံကအတိုက်ခံလှုပ်ရှားမှုတွေမှာအထူးကရေးပါသူတူဖြစ်နေထွက်ပေါ်လာတယ်လို့လည်းပြောပါတယ်ဒေါ်ဆတ်စုကြည်ကတော့မြန်မာနိုင်ငံကဒီမိုကရေစီကြိုးပမ်းမှုတွေအတွက်နိုင်ငံတကာရဲ့အာရုံစိုက်မှုတွေကအထောက်အကူဖြစ်စေသလိုမြန်မာနိုင်ငံကဒီမိုကရေစီကြိုးပမ်းမှုတွေကနေငြိမ်းချမ်းရေးနဲ့လွတ်လပ်ခွင့်ကိုတောင်းတနေကြတဲ့လူတွေအားလုံးရဲ့ဆန္ဒကိုလည်းနက်နက်ရှန်ရှန်သဘောပေါက်စေတဲ့အကြောင်း Chatham House ကိုပြောဆိုခဲ့တာပါဒီစုကတော့ဒီဇင်ဘာလ1ရက်နေ့လန်ဒန်မြို့မှာအခမ်းအနားတစ်ခုနဲ့ချီးမြှင့်သွားမှာဖြစ်ပြီးဒေါ်ဆတ်စုကြည်ရဲ့ကိုစားအမေရိကန်နိုင်ငံခြားရေးဝန်ကြီးဟောင်းမက်ဒလင်းအော့ဘရိုက်ကလက်ခံရယူသွားမှာလည်းဖြစ်ပါတယ်